အိန္ဒိယမနီပူဒေသအတွင်းဝင်ရောက်ခိုလုံနေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုပြန်ဖို့မယ့်အစီအစဉ်ကိုရက်ဆိုင်ထားဖို့ဆွစ်ဇာလန်အခြေစိုက် ICJ နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတောက်ကြံနေမှာအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလိုမြန်မာဒုက္ခသည်တွေကိုပြန်ပြီးပို့မယ့်အစီအစဉ်ဟာ non refoulement အနေနဲ့ဖြစ်နိုင်တဲ့နေရာတွေကိုဒုက္ခသည်တွေအတင်းကျပ်ပြန်ပို့ရေးဆိုတဲ့နိုင်ငံတကာသဘောတူညီချက်ချိုးဖောက်ရရောက်တယ်လို့ ICJ လူ့အခွင့်အရေးအဖွဲ့ကလည်းထုတ်ပြန်လာပါ။မြန်မာဒုက္ခသည်9000တရားကျော်ပြန်ပြီးပို့ဖို့စီစဉ်နေတယ်လို့မဏိပူတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းမှာပြောပါတယ်။မြန်မာနိုင်ငံ2021စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတွင်းကအရက်သားတွေအိန္ဒိယနဲ့အရှေ့မြောက်ဒေသတွေမှာဝင်ရောက်ခိုလုံလာပါ။ဒီဒုက္ခသည်တွေကိုအတင်းကျပ်ပြန်ပြီးပို့ခဲ့ရင်အာဏာသိမ်းစစ်ကောင်စီနဲ့တိုက်ခတ်နေကြတိုက်ပွဲတွေကြောင့်သူတို့ဟာဆိုးရတဲ့အန်ဒီယာတွေနဲ့ကျွမ်းဝနိုင်တယ်လို့လည်းပြောပါတယ်။စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးအတင်းအကျပ်စစ်သားစုဆောင်တာတရားမဝင်တပ်ဖြတ်တာအဓမ္မပြုချက်မှုပါဝင်လိမ်မန်းဆင်အကြမ်းဖက်တာစသဖြင့်အရက်သားတွေပေါ်မှာခွဲခြားခြင်းမရှိဘဲအကြမ်းဖက်တိုက်ခိုက်တဲ့သတင်းတွေကြောင့်ဒုက္ခရောက်နိုင်တယ်လို့လည်း ICJ ကပြောပါတယ်။